ဖိလစ်ပိုင်နိုင်ငံမှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးရောင်းဝယ်လုပ်ငန်းတွေခက်မြန်မြန်ထွန်းကားလာနေပါတယ်။ digital ငွေလွှဲလုပ်ငန်း3ခုရှိခဲ့ပြီးတဲ့နောက်ပိုင်းနောက်ထပ်ငွေလွှဲလုပ်ငန်းအနည်းဆုံး29ခုကိုအာဏာပိုင်တွေကအခုတစ်ပတ်ထဲမှာပဲလှုပ်ခွင့်ပေးခဲ့တယ်လို့ဖိလစ်ပိုင်ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုကိုးကားပြီးဖိလစ်ပိုင်ပြည်တွင်းသတင်းတွေမှာဖော်ပြနေပါတယ်။ဒီငွေလွှဲလုပ်ငန်းအရေးအတွက်ကအာရှအနေနဲ့တော်တော်များတယ်လို့ဆိုရမှာပါ။ဗဟိုဘဏ်က digital ငွေလွှဲလုပ်ငန်းစုစုပေါင်း10ခုကိုလှုပ်ခွင့်ချပေးပြီးကာကယန်စီဝိုင်းဇုံရဲ့အာဏာပိုင်တွေကနောက်ထပ် digital ငွေလွှဲလုပ်ငန်း19ခုကိုထပ်ချပေးခဲ့တာပါအခုလို digital ငွေကြေးလုပ်ငန်းတွေခက်မြန်မြန်ထွန်းကားလာတာဟာဘဏ္ဍာရေးနဲ့ဆိုင်တဲ့နည်းပညာတွေဖိလစ်ပိုင်နိုင်ငံမှာခက်မြန်မြန်တိုးတက်ဖွံ့ဖြိုးအောင်လုပ်ပေးနေတဲ့သဘောပါပဲလို့မြို့တော်မနီလာမှာရှိတဲ့ Banco de Oro Unibank ဘဏ္ဍာငွေကြေးမဟာဗျူဟာဆိုင်ရာအကြီးအကဲ Jonathan Ravelas ကပြောပါတယ်
FinTech appears to be very advanced in the Philippines.
ဖိလစ်ပိုင်မှာဘဏ္ဍာရေးဆိုင်ရာနည်းပညာတွေတော်တော်လေးခေတ်ရှည်ပြည်ပြီးထွန်းကားလာနေတဲ့သဘောပါပဲ။ငွေဆက်ကူတွေလိုဆဲဆောင်သွားရတာမျိုးမဟုတ်ပဲ Internet ရှိရင်ငွေသွန်းလို့ရတာကြောင့် Digital ငွေကြေးသုံးစွဲသူတွေအတွက်အချိန်မရွေးနေရာမရွေးစိတ်ပြီးအဆင်ပြေပါတယ်
။ကျပ်ငွေတို့ဒေါ်လာငွေတို့လိုပဲ Cryptocurrency လို့ခေါ်တဲ့ Digital ငွေကြေးစနစ်မှာလည်းငွေနာမည်တွေမျိုးမျိုးရှိပါတယ်။အဲ့ထဲမှာအစောဆုံးနဲ့နာမည်အကြီးဆုံးကတော့ Bitcoin ဆိုတာပါ။လူတော်များများကလည်းအဲ့ဒီ Bitcoin တွေကိုယင်းနှီးမြှုပ်နှံတဲ့အနေနဲ့ဝယ်ပြီးတော့စုဆောင်းကြပါတယ်။ဒါပေမဲ့လည်း Bitcoin ဈေးကွက်ကပြီးခဲ့တဲ့နှစ်တုန်းက80ရာခိုင်နှုန်းထိထိုးဆင်းသွားခဲ့လို့ Digital ငွေကြေးလောကမှာတော်တော်အားနည်းသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေကအစဉ်လာအဖြစ်ဆိုလို့ရှိရင်ဘဏ်မှာငွေနဲ့တခြားပိုင်ဆိုင်မှုတွေကိုစုဆောင်းကြတာများပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်10ဦးမှာ9ဦးကဘဏ်စင်းမရှိကြပါဘူး။အဲဒါကြောင့်အခုနောက်ပိုင်းမှာအသစ်ပေါ်ပေါက်လာတဲ့ကုမ္ပဏီတွေက Digital ငွေကြေးစနစ်ကိုဈောင်းပေးလာကြပါတယ်။digital ငွေကြေးစနစ်ကဘဏ်စင်းရှိစရာမလိုပါဘူးကိုမှရှိတဲ့ငွေကို digital ငွေဖြစ်ပြောင်းပြီးတော့ online ကဝယ်ရောင်းချင်ရင်လည်း online မှာရောင်းတင်ထားချင်တယ်ဆိုရင်လည်း online မှာတင်ထားစုထားငွေချေစရာရှိရင်လည်း online ကနေငွေပေးချေလို့ရတာမျိုးပါဖိလစ်ပိုင်ဘဏ္ဍာအနေနဲ့လည်း internet online ကငွေပေးချေတဲ့စနစ်တွေကိုအခုထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်လုပ်ဖို့စီစဉ်ထားတာကြောင့် digital ငွေကြေးရောင်းဝယ်လုပ်ငန်းတွေကိုလည်းဘဏ္ဍာစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ရှုမြင်လိုက်မယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်။ဖိလစ်ပိုင်ပြည်သူတွေအတွက် digital ငွေကြေးသုံးစွဲမှုအဆင်ပြေရေးလုံခြုံစိတ်ချရေးစတဲ့စီမင်းစည်းကမ်းတွေကိုလည်းဗဟိုဘဏ်နဲ့ငွေကြေးလဲလှယ်မှုကော်မရှင်တို့ကရေးဆွဲဖို့လှုံ့ဆော်နေကြပါတယ်။အမေရိကန်ပြည်ထောင်စုကဘဏ္ဍာရေးဆိုင်ရာအကဲခတ်တစ်ဦးဖြစ်တဲ့ Kenneth Emerody ကတော့ဖိလစ်ပိုင်နိုင်ငံဘဏ္ဍာရေးလောကရဲ့လက်ရှိအခြေအနေကဥရဲလူစားမဲ့သဘောပဲလို့ဆိုပါတယ
် I think the Philippines understand that it's going to be a very big deal to be involved withcryptocurrency
digital ငွေကြေးစနစ်ကတော်တော်ကြီးကြီးမားမားနဲ့ထွန်းကားလာတော့မယ်တော်တော်များများပတ်သက်လာတော့မယ်ဆိုတာကိုဖိလစ်ပိုင်ပြည်သူတွေအနေနဲ့သဘောပေါက်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစနစ်ကတကယ်ပဲဖြစ်လာတော့မှာပါ။ဒီစနစ်ကိုသူတို့သုံးဆွဲလာပြီဆိုရင်အခြားဘဏ္ဍာရေးဆိုင်ရာစနစ်တွေခင်းနှောက်ကျသွားနိုင်ပါတယ်။အခွင့်ကောင်းကိုလက်မလွတ်အောင်လုပ်တဲ့သူကတွက်ချီကိုက်မဲ့သဘောပါ။
digital ငွေကြေးစနစ်ဖိလစ်ပိုင်နိုင်ငံမှာကြေကြေပြန့်ပြန့်သုံးဆွဲလာမယ်ဆိုရင်သူတွေချာချာယူဆိုင်ပြီးတော့ကင်တွယ်ရမယ့်ကိစ္စတွေကအခွန်ပေးတဲ့စနစ်နဲ့ဆရာဝန်ဆေးလက်မှတ်နဲ့ဝယ်ယူရမယ့်စေဝါကိစ္စတွေပါပဲ။ဘာကြောင့်လဲဆိုတော့ဖိလစ်ပိုင်မှာဒီကိစ္စနှစ်ခုက digital ငွေကြေးမသုံးခင်ကတည်းကတော်တော်လေးရှုပ်ရှုပ်ထွေးထွေးတက်နေတဲ့ပြဿနာတွေဖြစ်နေလို့ပါပဲ။